โอเคดร.มีอูครับเนี่ยကျွန်တော်တို့ဒီလူရဲ့ကိုယ်ခန္ဓာကနေထွက်တဲ့အနံ့ပေါ့ဆရာနော်ဒီငယ်စဉ်တော့တော့ဟိုကလေးဘွားမှာမှုပြီမယ်ဒီအရွယ်ရောက်လာတာနဲ့ဗျာဒီခန္ဓာကိုယ်ရဲ့အနံ့ကတစုံတရာပေါ့နော်ဟိုကျင်းထန်လာတဲ့နေသားမျိုးလာကိုယ်ကိုယ်တိုင်တတော်တတာမဖြစ်တာဘေးကလူတွေစိတ်မသက်မသာဖြစ်ရတာအဲ့လိုနေသားမျိုးတွေရှိတဲ့ခါကျတော့ဆရာဒီကိုယ်ခန္ဓာအနံ့ကဘာကြောင့်အဓိကအခုလိုဖြစ်ရလဲဆရာ
လူတွေမှာတက်နေတက်ကအနံ့မတူခလေးငယ်လေးတွေမှာခုနပြောလိုပေါ့ဒီအနံ့လေးကမရှိဘူးပို့ပြီးတိုက်နေတယ်ပေါ့နော်အဲ့တော့တကြီးလာဒီအရွယ်ရောက်လာတဲ့ပြုတ်တတိလို့ခေါ်တာပေါ့အဲ့ခါကျတော့မှချွေးထွက်လာတဲ့ထွက်လာကမှဒီလိုလူယောက်ျားကြီးကအနံ့နေပို့ထွက်လာတယ်ဆိုတာမျိုးပေါ့နော်ဒီကလေးတွေလည်းဆိုလို့ပေါ့အဲ့လိုအနံ့နေရဲ့အနေအထားတော့ချွေးနဲ့ကျွန်တော်ဘက်တီးရီးယားထွက်တဲ့ acid နဲ့ပေါင်းပြီးတော့ဒီ acid တွေထဲပေါက်တဲ့အနံ့ထွက်လာတာကိုကျွန်တော်ကတကယ်လူရဲ့အနံ့ပြောကြတာပေါ့နော်တော့တယောက်နဲ့တယောက်လည်းမတူတာရှိတယ်အမျိုးသားနဲ့အမျိုးသမီးလည်းမတူတာရှိတယ်တကယ်တော့ဒီအနံ့ဆိုတာကသူရဲ့နှာခေါင်းရှူလိုက်တဲ့လူရဲ့ပုံမှန်အာယုံပေါ့နော်အာမမကောင်းတဲ့အနံ့ကိုသူတို့ကဗာရီကလူအနံ့ဆိုကိုတင်းနံ့ဆိုတာနဲ့တွေ့ကြတယ်။ဒါကြောင့်လေသူကတစ်ခါလေးလိမ့်တာတဲ့ထွေးတန်လေးကြောင်လိမ့်တာလေးပေါ်လာတာပေါ့နော်
။ဟုတ်ကဲ့ဆရာအဲ့တော့ဘလို့လူမျိုးပါခုနကဒီကိုတင်းနံ့ဟလာပွေ့ပွေ့လေးဖြစ်ပြောဘလို့လူမျိုးပါဒီအနံ့တဲ့ဟိုနည်းနည်းဆိုးတယ်လေပေါ့ဆရာနော်
။အပိနံ့နေမှာလဲကျွန်တော်စူပူရွအနံ့နေဒူရင်းပြီးဆိုအနံ့နေဒူရင်းပြီးဒီနံ့ကိုမတိုက်တဲ့လူတွေရှိသလိုဒီအကျတုံဒီဝနံပေါ့နော်အဲ့ဒါဆိုအဲ့တော့လူတွေမှာလည်းကျွန်တော်ကအနံ့တွေကပူပြီးပြင်းတဲ့လူတွေတော်များများကအဝလွန်တဲ့လူတွေပေါ့နော်ဒီလိုချွေးလည်းပူထွက်တဲ့အဝလွန်တဲ့လူတွေနောက်အပူအသက်တွေစားတဲ့လူတွေအရက်တောက်တဲ့လူတွေစိတ်လေးတောက်တဲ့လူတွေသူအနံ့တွေကနောက်အရက်ဆိုချင်းဆုပ်တဲ့နံ့လူနာကတ်လိုက်တာနဲ့အဲ့လိုမျိုးတွေနဲ့တွေထွက်တတ်တယ်နောက်စီးဝါးတွေတချို့ပေါ့နော်ဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့တောက်နေတဲ့စီးဝါးတွေကြောင့်လည်းအနံ့တွေထွက်တယ်တချို့တွေကြတော့လေဒီလိုပေါ့ယောဂါကြောင့်ပေါ့နော်ယောဂါဆိုတော့ဥပမာဖြည့်ကျူယောဂါဒီလိုယောဂသူတို့ပြင်းထန်နေတဲ့လူတွေမှာသူတို့ရဲ့ပါဇက်ကသူတို့ကိုယ်ခန္ဓာအတိအကျလိုအနံ့တွေပေါ့နော်တကယ်အစီတုံးဆိုတဲ့အဖြစ်ကြောင့်နေပြီးတော့တော့ကြားနေပြီးတော့အစီတုံးတွေပြောင်းသွားတဲ့အခါကျတော့သူတို့ရဲ့စီးနံ့တွေကိုယ်ခန္ဓာအနံ့တွေကခုနပြောသလိုပေါ့ဟိုတတိနံ့တွေလိုရှင်နေတတ်တယ်အဲ့ဒီကနေမှဒီကမကဆိုးရတာလေသူတို့ကြောက်ကြက်ယောဂရှိတယ်သူတို့အဘေးယောဂရှိတယ်လို့ဆိုရင်သူ breathing ပေါက်တာလို့ပေါ့နော်ကျွန်တော်တို့ဒီအဲ့လိုမျိုးအနံ့တွေထွက်တယ်ဒါတွေကတော့ယောဂကြောင့်ဖြစ်တာပေါ့နော်အဲ့တော့အများစုကတော့ကျွတ်ကျွတ်လုံးတဲ့လူတွေမှာเนาะအဲ့ဒီအနံ့တွေကညတော့လူတွေကိုမခံမရဖြစ်လာနိုင်တယ်ဘေးရလူတွေပေါ့เนาะနောက်အချွေးတဲ့ဥပမာအနံ့ကရက်ပိုင်းတော့အရင်ကပြောင်းသွားတယ်เนาะအရင်တက်ပူပြီးတော့ချွတ်ချက်များလဲညက်ပက်ဒီပါချွေးထွက်လာတယ်အနံ့ထွက်လာအဲ့ဒါမျိုးဆိုတော့ကျွန်တော်ဆရာအောင်နဲ့ပြသဖို့လိုသွားပါပြီ
ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂအစစ်မဖြစ်ခင်ပါဘောဆရာเนาะဒီပုံမှန်အဖြစ်နဲ့ဒီချွတ်တဲ့ချွေးကခန္ဓာကိုယ်ရဲ့ဘယ်နေရာတွေမှာအဓိကနာလေးရှိလဲဆရာ
ခုနချွေးထွက် gland ကိုခေါ်တာပေါ့နော်အဲ့ဒါလေးကခလီးငယ်လေးတွေမှာရှိခဲ့တယ်မရှိဘူးပေါ့အပုတ် cream gland ခေါ်တာပေါ့အဲ့ gland တွေတော်တော်များများကလူရဲ့ဂျိုင်းပေါ့နော်ဂျိုင်းအောင်ပါသူ့ဂျိုင်းရင်ကဒီလို gland တွေစုနေဂျိုင်းကမဲအောင်မဲနေတယ်တော့ဒီအခြေရအောင်နေမတူဘူးအဲ့အဲ့ဒီတူအပြင်ခုနကနားနောက်ပိုင်းမှာထွက်တာရှိတယ်တော့နောက်ခါကျကျပေါင်ကံတွေမှာရှိတယ်စူပတ်ပတ်လေးမှာရှိတယ်အဲ့တော့ဂျိုင်းကြရဲ့ပေါင်ကြရဲ့ချက်ချက်တွေသူ့ချက်တွေကနန်းနေတယ်လင်းအင်္ဂါမှာရှိတယ်လို့တော့ရင်သားပေါ့နော်အဲတော့မြက်ခွန်မြက်ခွန်မှာလည်းလိုပဲဖြစ်တတ်တယ်ဒီကဒီနေရာတွေမှာအပူ cream gland ဆိုတဲ့ချွတ်ချွတ် gland တွေအများကြီးထူလာဟုတ်သူ့ရဲ့အဲ့လိုနေရာတွေကထူးထူးခြားခြားအနံ့တွေရတတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ဒီခြေထောက်မှာပါဆရာ
ခြေထောက်ကြတော့ချွေးမြက်ဝက်နေတယ်လို့ပြောပါဒီချွေးတွေဝက်နေတယ်လို့ချွေးကနေပြောအပြင်ကိုလည်းချွေးထွက်တဲ့ဟာဥစားအခုမပြန်နိုင်ဘူးပြန်ပြီးတော့ bacteria တွေပေါက်လာတယ်လူရဲ့ခြေထောက်ကနန်းတယ်ဒါပေမဲ့ချွေးတစ်ချက်အိတ်ဖွဲ့သွားပြီးပြီနော်အိတ်ခြေထောက်ကနန်းတယ်ချွေးတွေကနန်းနေတယ်ဒါကြောင့်ကျွန်တော်ကချွေးတွေကိုမကြခဏဆေးကြောလျှော်ရတာအပူနေဘူးလှမ်းရတာလို့ပြောခြေထောက်တွေကိုဆေးရလို့တဲ့ဆိုတော့တော်တော်များများကချွေးကြောင့်ချွေးကဖုံးထားတာပေါ့ဒီလိုပဲဒီလိုပါစီယာတစ်သက်တည်းဝတ်ထားတယ်။တော့ယူရင်ပြင်သားကိုတန်းဖုံးတဲ့အဲ့ဒီအနံ့တွေကအများကြီးနန်းတက်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ခုနကဒီခြေထောက်တွင်ဆရာဒီခြေထောက်ဆေးတာမျိုးဒီချွေအနံ့ပြန်ပေါ့နော်။အဝေးပြန်လို့တာမျိုးအပြင်တခြားခုနကဒီဖြစ်တဲ့နေရာတွေအတွက်ပေါ့ဘယ်လိုမျိုးကာကွယ်လဲလဲဆရာဒီအနံ့တွေမဆိုးအောင်
။အဓိကတော့ကျွန်တော်ဂျိုင်းမွေးတွေရှိလို့ရှိရင်ဒီထဲမှာကျွန်တော်အငွေ့ရချွေရအငွေ့မပြန်နိုင်ဘူး။တော့ဂျိုင်းမွေးရိတ်ပြရတာတို့တွေတို့ဂျိုင်းကိုချွေးဆုပ်တဲ့ပါစပရန်တို့ပါတော့နော်ဒီလိုဒရန်တို့အဲ့လိုတွေလိမ့်ရတာရှိပါတယ်နေ့စဉ်ရေချိုးရမယ်ဆက်ပြားတွေတိုက်ရမယ်ပေါ့နော်အင်ဂျီလုံးကြီးတွေမှာလည်းတွေ့နေတဲ့ကြောင့်အင်ဂျီလုံးကြီးတွေကျွန်တော်နေ့စဉ်လဲရမယ်အဲ့လိုမျိုးတွေပေါ့နော်တန့်ပြန့်တဲ့ဝက်ကလေးတွေဝေးရမယ်အပူဆက်တွေစိတ်မစားဘူးကျက်တုံလူတွေကျက်တုံလူတွေနောက်အသားတွေလေးရသားတွေပေါ့စိတ်စားမဲသားတွေအနားဒါတွေလည်းအနံ့ပြင်းတဲ့ အထက်မှာပါတယ်လို့ကျွန်တော်တွေ့ရှိထားပါတယ်နောက်ခါကျရင်ကျွန်တော်တို့ပြောတယ်တင်းရင်းသီးပေါ့တင်းရင်းသီးကတော်တော်အနက်ဆူရတော့ရက်တော့လို့ရှိရင်ရက်တွေကိုရှင်းရမယ်အဲ့လိုမှကျွန်တော်ချွေးထွက်တဲ့အကြံတွေကိုထိမ့်သိမ့်ပေးထားလိုက်ပါတော့နော်အဲ့တော့ကျွန်တော်ကတချို့တွေချိုင်းညာစတဲ့နေရာတွေဆက်ပြဆက်ပြချက်တတ်တတ်ပြေလို့လှုပ်လာတာပေါ့နော်ပူးတက်စေးပါတဲ့ဆက်ပြရဲ့ပုံကောင်းတာဘာကြောင့်လဲဆိုတော့ဒီပက်တီးရီးယားတွေကြောင့်သူကအချိန်ပေါက်သွားတာကိုပင်ရှင်ပေးအချိန်ပေါက်သွားလို့အနက်ဖြစ်တာဒီခါကျတော့လေဒီကချွေးနဲ့ပြောက်စေးတွေအရန်တော့တယ်တော့တဲ့ခါကျအဲ့မှာဓာတုပစ္စည်းတွေပါလာတော့အဲ့လိုနောက်ပိုင်းမှာဒီဓာတ်ကြီးချွေးနဲ့ပြောက်စေးတွေကသူတို့ရင်သားကင်ဆာဖြစ်တယ်လို့တော့ prostate cancer ဖြစ်တယ်လို့တော့ကျွန်တော်တို့ဆက်ဆက်မှုတွေတွေ့ရှိလာတာပေါ့အဲ့ဒါကြောင့်ကျွန်တော်ဒါမျိုးဒီလေအသိပြီးရတဲ့အရင်မလေးငယ်နဲ့ short လေးမျိုးပေါ့နော်ခုနကခွေးထွက်ဆုံးတဲ့လူတွေကြတော့ကျွန်တော်ခုနကဒီခြိုင်းတွေမှာဒီလိုမသုံးနဲ့ဆိုတော့ကျွန်တော်နှစ်ဖုံးဘယ်လောက်ထိအောင်လောက်ရလဲဆိုတော့ချွေးကနေနေအရင်များတဲ့အဲ့ချွေးကနေခွေးစိတ်ထပ်ထုတ်ထားတဲ့အောင်မှာခွေးစိတ်တဲ့နည်းချက်ပေါ့နော်ကျွန်တော်ခုနိုင်ငံမှာတော့မရှိသေးဘူးခြားနိုင်ငံတွေမှာဒီခြိုင်းမှာရှိတဲ့ချွေးကနေကိုခွေးညက်ခွေးထုတ်ပြတာအဲ့ဒီနေရာကိုဘိုတောက်ဆိုတဲ့ဆေးတွေထိုးပြီးထရီမထအောင်လုပ်တာအဲ့လိုမျိုးရကျွန်တော်ကုသတာရရှိတာပါเนา
ะဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာခုနဆရာပြောတဲ့ချွေးထွက်ညာပြီးတော့ပေါ့เนาะယောဂအဖြစ်သတ်မှတ်နိုင်တဲ့အဆင့်စလာကတော့ဘယ်လိုမျိုးအဆင့်ဆိုတာဆရာ
အဓိကကတော့လူတွေဒီရလူကအနက်မခံနိုင်အောင်ဖြစ်နေမယ်ယုတ်တရအနက်ပြောင်းသွားမယ်ပေါ့เนาะဒီနေ့ချွေးတွေပိုထွက်လာမယ်ညဘက်ကြီးကိုချွေးတွေထွက်နေမယ်ဆိုတော့ဒါဆရာကလည်းပြသမယ်ဆရာကဒါတို့ဒီလိုလုံးဝစစ်စစ်တာပေါ့နော်ခုနကစီကြိုရှိတာတွေးတို့တွေးလို့ရှိကြတာဒါတွေကစတိုင်းပါပေါ့နော်ချောက်ကပျက်စီးနေလားပြဲပျက်စီးနေလားဒါတွေကြောင့်အနက်ထွက်တာလားပေါ့နော်သူစစ်စစ်ပြီးတော့စစ်ကိုပါပေါ့အဲ့တော့ခုနပြောတဲ့ apocrine gland တွေပေါ့ချွေးထွက် gland တွေပြားနေအောင်လည်းခွက်စိတ်တာတွေပါမှာပေါ့နော်အဲ့တော့ဒါမျိုးတွေကတော့ဒွေးပါရှင်းရောနံပါတ်၁ဆောင်းနေရပါပြီးရတာပေါ့နော်ဒွေးတွေအဲ့တော့အဝလုံလို့ရှိရင်လည်းအဝလုံတာတွေကိုကျွန်တော်ရှင်းရမယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများအကျင့်ပါတယ်ဆရာ